အမေရိကန်နိုင်ငံရဲ့ဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးသတ္တရှင်ဆုကိုမြန်မာနိုင်ငံတိုင်းရင်းသူနော်ကညောဖော်နဲ့မြန်မာနိုင်ငံမှာမွေးဖွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသူရာဇီယာဆူဒန်နာတို့ကနိုင်ငံတကာအမျိုးသမီးကျန်စီဦးနဲ့အတူလက်ခံရရှိကြမှာဖြစ်ပါတယ်။နော်ကညောဖော်ဟာညီငယ်ရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးကရင်အမျိုးသမီးအဖွဲ့ KWO ရဲ့အထွေထွေအတွင်းမှလည်းဖြစ်ပါတယ်။စီပတိပခရရဲ့အတွင်းအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစောကခံရတာခွဲရဆက်ဆံခံရတာတွေကိုကိုကျိုးမငဲ့ပဲမှတ်တမ်းပြုစုရမှာတက်တက်ကြွကြလှူဆောင်ခဲ့သူတူဖြစ်ပါတယ်။ရာဇီယာဆူဒါနာကတော့ရခိုင်ပြည်နယ်မောင်းနှောမြို့မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးသူမတို့လူဖွဲ့စည်းရဲ့လူခွင့်ရေးအတွက်လှူဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတူအနေနဲ့စစ်နေကျောင်းဆရာလူခွင့်ရေးလှုပ်ရှားသူအဖြစ်စင်တဆက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။2016ကစလို့ဘင်္ဂလားဒေ့ရှ်ကရာချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး Witness to Horror Rape by Command စတဲ့အစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။ Washington မြို့တော်အမေရိကန်နိုင်ငံရဲ့ရုံးမှမတ်လ9ရက်နေ့ဒီကနေ့ပြုလုပ်မဲ့စုကြည်မြင့်တဲ့အခမ်းအနားကိုနိုင်ငံရဲ့ဝန်ကြီး Mike Pompeo လက်ခံကျင်းပမှာဖြစ်ပြီးသမ္မတကတော် Melania Trump တယောက်အမှာစကားပြောကြမှာဖြစ်ပါတယ်။ဒီစုကိုမြန်မာနိုင်ငံသူမဇင်မာအောင်က2012မဇ်မီဇဘက်ချူက2015မှာအသီးသီးရရှိခဲ့ကြပါတယ်